တရုတ်ဝန်ကြီးချုပ်ဟောင်လီကေချန်ဟာနှလုံးရောဂါနဲ့အသက်68နှစ်အရွယ်မှာရုတ်တရက်ကွယ်လွန်သွားပါတယ်။တချိန်တုန်းကတရုတ်ကွန်မြူနတီပါတီရဲ့ထိပ်တန်းခေါင်းဆောင်တစ်ဦးဖြစ်တဲ့လီကေချန်ဟာ2013ခုနှစ်ကနေစပြီးတော့သူဆယ်နှစ်ကြာတာဝန်ယူခဲ့တဲ့အချိန်တွေမှာတရုတ်နိုင်ငံရဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေကိုအဓိကထားလုပ်ခဲ့တာဖြစ်ပါတယ်။လက်ရှိသမ္မတရှီကျင်းဖင်နဲ့တချိန်တုန်းကနိုင်ငံရေးပြိုင်ဘက်ဖြစ်ခဲ့တဲ့လီကေချန်ကိုသမ္မတရှီကနောက်ပိုင်းနှစ်တွေမှာတော့ဘေးဖယ်ထားခဲ့ပုံရပါတယ်။မတ်လကမှဝန်ကြီးချုပ်တာဝန်ကနေအနားယူခဲ့တာပါ။တရုတ်နိုင်ငံမှာလူသန်းပေါင်း600ကျော်ဟာတလကိုအမေရိကန်ဒေါ်လာ140အောက်ဝင်ငွေပဲရခဲ့တယ်ဆိုတာကိုလည်း2020တုန်းကသူကပြောခဲ့ပူပါတယ်ဒီပြောဆိုချက်ကတရုတ်နိုင်ငံမှာဆင်းရဲမွဲတေမှုနဲ့ဝင်ငွေမမျှတမှုအကြောင်းတွေကိုညှဉ်းခုံဆွေးနွေးမှုတွေပေါ်ပေါက်စေခဲ့ပါတယ်လီကေချန်ဟာ2016ခုနှစ်ဩဂုတ်လတုန်းကမြန်မာနိုင်ငံကနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုတရုတ်နိုင်ငံရဲ့ဘေကျင်းမြို့တော်မှာတွေ့ဆုံခဲ့ပူပါတယ်ရှင်